ရခိုင်ပြည်နယ်ပုံနှကျုံမြို့ပေါ်မှာနယ်မြေခံစစ်တပ်ရာရှိသူလှုပ်ကြံခံရပြီးသူနဲ့ပါလာတဲ့တပ်သားသူကတော့ဖမ်းဆီးခေါ်ဆောင်ခံရတယ်လို့သမ္မတော်ဘက်ကပြောပါတယ်။ဒီဖြစ်စဉ်ပြီးပြစ်ကတ်မှုကြောင့်မြို့ပေါ်ရသားတွေလည်းထိခိုက်မှုရှိနေတယ်လို့သိရပါတယ်။ကျွန်တော်နိုင်ကွန်းအိမ်စုံစမ်းမေးမြန်းထားတာပါ။ဒီနေ့မနေ့ပုံနှကျုံမြို့အေးစီတီနီစေးနားမှာအရာဝတ်နဲ့ဈေးဝယ်ထွက်လာတဲ့နယ်မြေခံ950တပ်ရင်းကသမ္မတော်ရာရှိသူဓာတ်သူခံရပြီးတတသူဖန်စီခံရကြောင်းတမတော်ပြောခွေရဘူမှုချုပ်စော်မင်းထွန်းက VUE ကိုပြောပါတယ
်ဒီမနေ့မှာ7နိုင်လောက်ပါပေါ့ပုံမကျော်ကဒီကကံတကအရာရှိတူနဲ့ပြည်တူတူတို့ပုံမကျော်ယူဖေးကိုအရာဝတ်နဲ့ပဲဈေးပဲပါတယ်ဈေးအနည်းငယ်လေးမှာပဲဒီရံပက်တောင်းကန်းသူအဲသူ့အမကံဖွဲ့အားဝန်ကြီးတွေကဆန်းချုပ်ပြီးတော့တိုက်ခိုက်ခဲ့တာဖြစ်တယ်ဒါနဲ့ထိုးလာတာရှိတယ်ပုံမကျော်ဓာတ်ထုတ်ခါတဲ့ရာရှိရလေမပေသေးဘူးတဲ့ဈေးကူပါမှုခိုင်ရဲလို့ပဲပြောတာစာမန်ရာရှိတော့ဘူးတဲ့မျိုးတွေပါတော့မဟုတ်ပါဘူးဒီကတော့ခုတင်ပြပြဖုံးနေတယ်လို့ထင်ပ
ါဒီမနေ့၈နိုင်မှာမော်တော်ဆိုင်ကနဲ့ဈေးဝယ်လာတဲ့တမတော်ရာရှိကိုအရာဝတ်နဲ့လူလူစုကဇားနဲ့ထိုးခဲ့ကြအောင်မြုပ်ခံကိုခိုင်ဦးကဆိုပါတယ
်နှစ်ဖုံးလူကဒီအရတပုံစံနဲ့ဇာတ်ကိုဇားနဲ့ထိုးသွားတာအဲ့မင်းအရတဝန်နပေါ
်ဇားနဲ့ထိုးခံရတဲ့တမတော်ရာရှိဟာတည်ဆုံသွားပြီလို့ကနဦးသတင်းပေါ်ထွက်နေပြီမဲ့ဘူမှုချုပ်စော်မင်းထွန်းကတော့သူ့ကိုအရေးပေါ်စေကူသားမှုပေးနေတဲ့အကြောင်းပြောပါတယ်ဖန်စီခံရတဲ့တပ်သားပြန်လည်လွတ်မြောက်ရေးတွေတပ်မတော်ကနေနေမြေရှင်းလင်းရေးလှုပ်ဆောင်နေစေလို့လဲတပ်မတော်ဘက်ကပြောပါတယ်တပ်မတော်ရာရှိတဲ့စစ်တီတီကိုလှုပ်ကြံဖန်စီတဲ့ဖြစ်စဉ်ဟာအေးရခိုင်လက်နက်ကင်ဘက်ကလှုပ်ဆောင်တာလို့တပ်မတော်ဘက်ကပြောဆိုမှုပေါ်မှာအေးဘက်ကတုတ်ပြန်ပြောဆိုတာမျိုးမရှိသေးသလိုဆက်သွယ်မေးမြန်းလို့လည်းမရသေးပါဘူးတပ်မတော်ရာရှိသူဓာတ်သွက်ခံရပြီးနောက်ပိုင်းဘုံနှချုံမျိုးပေါ်မှာတပ်မတော်ဘက်ကပြစ်ကတ်မှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်ဒီလိုပြစ်ခတ်မှုကြောင့်အယတားတည်ဆုံးမှုရှိကြောင်းမြို့ခံသူကပြောပါတယ
်။အယတားပြောင်းစစ်တမ်းမှာပြစ်ထားတယ်လို့ကြားတယ်။အဲ့ဒါနဲ့ဖြစ်ဖြစ်ဖို့မရဘူး။ဒါကြောင့်မှပြစ်ခတ်ပြစ်ထားတယ်တို့တို့တို့မှတော့ချိလို့မရဘူး။လုံးဝပြောင်းမမထရဘူး။အဲ့ဒါပြစ်တယ်
။ဒီလိုပြစ်ခတ်နေမှုကြောင့်ဘုံညိုးမြို့ကဈေးဆိုင်တွေအလုံးပိတ်လိုက်ပြီးလမ်းမပေါ်မှာလူသွားလူလာကင်းမဲ့နေပါတယ်။ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဆက်ဖြစ်ပွားနေတယ်လို့ဒေသခံယတားတွေကြားမှာစိုးရိမ်ထိတ်လန့်မှုတွေကလည်းတိုးလာနေပါတယ်။မနေ့ကမြေပုံနဲ့အမ်းမြွနယ်ကျမ်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားကြောင်းတမတော်ပြောခွေရဘူမှုချုပ်စော်မင်းထွန်းကပြောပါတယ်
။ခိုင်တဲ့ခိပြမှုခြေနေရတော့ဒီပုံမှာရှိတဲ့ချိန်ကြောင်းမှာကျွန်တော်ခိပြတက်ခိုင်မှုတွေရှိခဲ့တယ်။ပြီးရင်ကျွန်တော်ကလူကိုင်းတဲ့မှာလက်ရွာနာလေးမှာခိပြတက်ခိုင်မှုတွေရှိခဲ့တယ်။မနေ့ရဖြစ်တာ
။မနေ့ကလည်းမင်းပြမြွနယ်ကြောက်ခုတ်နဲ့တစ်ပုတ်တောင်ကြေးရွာကျမ်းမှာပောက်ကွဲမှုတစ်ခုဖြစ်ပွားပြီးပြစ်ခတ်မှုတိုက်ခိုက်တံတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေနိစက်ရကြေးရွာတွေကိုထွက်ပြေးသိမ်းရှောင်နေရပါတယ်။မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တစ်နှစ်ကျော်ကြာတိုက်ပွဲဖြစ်စဉ်တွင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကရွာသား2သိန်းနီးပါးစစ်ဘေးသိမ်းရှောင်နေရပြီး250ကျော်တည်ဆုံးခဲ့တယ်လို့950ကျော်တန်ရာရရှိခဲ့တယ်လို့ရခိုင်လူမှုဖွဲ့စည်းတွေကစည်ရင်းပြုစုထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေတင်ပြပို့ထားပါတယ်